မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 MHz ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်းမဲ့ခြေနေကိုရှောင်ရှားနိုင်မှုလွှတ်တော်ကိုယ်စားလှယ်ရာဆွေးနွေးမှုတွေကိုမူအားဖြင့်သဘောတူညီချက်ရရှိထားပါတယ်။ကြားပြင်းနဲ့လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေယုတ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရဘာကြီးစံနေသုံးနှိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်ကြီးတန့်စင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေယုတ်စိုက်ထူတာကိုကန့်ကွက်တာမှာရဲတပ်ဖွဲ့ဖက်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူတို့ရှိခဲ့တယ်ဆိုတဲ့သတင်းမှာကတော့
တချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟုတ်ဒီအခုကတော
့ဆန္ဒပြပွဲကိုရောက်နေတဲ့သူတို့ပြောတော်တာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါပြင်လွိုက်ကော်မှာပုတ်ချုပ်ကျေးရုပ်စိုက်ထူတာကိုကန့်ကွက်တဲ့သူတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်ရန်ကုန်မြို့မှာဒီကနေ့ကန့်ကွက်ဆန္ဒပြတဲ့သတင်းနောက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ဒါအပြင်အမေရိကန်အစိုးရရန်ညားတွေပြန်လည်ရဆိုင်မဲ့အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်ဘလို့သဘောတူညီချက်တွေရလိုက်ပြီလဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်။ဒီသတင်းပတ်ကမှာအမေရိကန်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်ရမယ့်ခြေနေကိုရှောင်ရှားနိုင်မှုနဲ့အစိုးရအသုံးစိတ်တွေဆွေးနွေးညှိနှိုင်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီကြီးနှစ်ခုကကိုယ်စားလှယ်လူစည်းရှင်ကြားထုတ်မပြောရင်မလဲမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့တတိုင်းတည်ဆောက်ဖို့ဒေါ်လာ 1.4 ဘီလီယံ30ရေပါဝင်တဲ့အကြောင်းလဲလွှတ်တော်တာဝန်ရှိသူတွေကပြောပါတယ်။နယ်စပ်ခေတ်ဒီမှာစောင့်ကြည့်စစ်ဆေးတဲ့နည်းပညာတွေကိုမြင့်တင်မှုအခောက်အကျရရှိနေတဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့တွေလည်းထည့်သွင်းထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နေဆက်မှာတတိုင်းတိဆောက်ဖို့ဒေါ်လာ 5.9 ဘီလီယံအသုံးစိတ်တောင်းခံထားတာလာနေချီရှိနေပါပြီ။တက္ကသိုလ်ဒီမိုကရက်တစ်ကတော့သမ္မတရဲ့အစီအစဉ်ဟာဖြုံးတိရရောက်ပြီးထိရောက်မှုမရှိကြောင်းပြောဆိုထားကြသလိုပဲတတိုင်းကာဖို့အသုံးစိတ်အစားနေဆက်လွန်ကျွန်ရေးတွန်းမြင့်မဲ့အစီအစဉ်တွေကိုသာလက်ခံထားတာဖြစ်ပါတယ်။ကိုလိုဂျင်နာတွေကိုအားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်တဲ့ကြောင်းလဲဆွေးနွေးညင်နေနေတဲ့လွှတ်တော်ရေးရာကော်မတီဝင်တူဖြစ်တဲ့ဒီမိုကရက်ကိုယ်စားပက်ထရစ်လီကပြောဆိုထားပါတယ်။လက်တော်သဘောတူညီချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပေမဲ့သမ္မတထရန့်ဆိုတာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအရာလက်တော်ညှိနှိုင်းမှုတွေကိုသမ္မတကထောက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်း Republican Party ထက်လွတ်တော်အမတ် Richard Shelby ကပြောဆိုထားတာပါ။ဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်သူနောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ Shelley Moore Capito ကတော့အကောင်းမြင်သဘောထားပေမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုတော့သတိထားစောင့်ကြည့်သွားမယ်အကြောင်းပြောဆိုထားပါတယ်။
မက္ကဆီကိုနယ်စပ်အယ်ပါဆိုမြို့မှာမက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးသမ္မတထရမ့်ဘင်ကိုပြောနေတဲ့တချိန်တည်းမှာကိုပဲထရမ့်လူအုံနဲ့မလန့်မကန်ပေးနေရတော့အကွာမှာပဲတတိုင်းကမဲစီစဉ်ကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြသူတွေလည်းရှိနေပါတယ်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်ဝင်ရွေးခံမှုစဉ်းစားနေတဲ့အယ်ဘတ်ဆိုမျိုးကလွှတ်တော်အမတ်ဟောင်းဘက်တိုအိုရော့ကကန့်ကွက်ချီတက်ပွဲကိုဦးဆောင်ပါတယ်ရီယိုဂရန်ဒေမြစ်ပေါ်တဲတဲမှာကြီးမားလှပတဲ့တတိုင်းဒီကနေ့မှာစဆောက်ပြီးဆိုပြီးတော့မက္ကဆီကိုနဲ့အမေရိကန်ကိုခြားထားတဲ့အမြင့်တလျှောက်တတိုင်းကာဘုတ်ကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကကြေညာခဲ့ပါတယ်တတိုင်းကိုပြောင်းဆောက် finish the wall ဆိုတဲ့အဖြစ်အောင်စလုံးကြီးကိုအနီအောင်ဆိုင်မှုကြီးပေါ်မှာရေးပြီးတော့ချိတ်ဆွဲထားတာကိုထရမ့်ရဲ့မင်းကိုပြောတဲ့နေရာမှာတွေ့နိုင်ပါတယ်နောက်ရပိုင်းတွင်ဖေဖော်ဝါရီလ15ရက်နေ့မတိုင်ခင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ခေတ္တရပ်ဆိုင်ရမယ့်အရေးမကြုံရအောင်လို့နယ်စပ်လုံခြုံရေးအသုံးစိတ်ကိုလွှတ်တော်မှဆွေးနွေးဆုံးဖြတ်ကြားတော့မှာဖြစ်ပါတယ်။ Donald Trump တောင်းဆိုနေတဲ့ဒတိုင်းကာစီဒေါ်လာ 5.9 ဘီလီယံ TPP ကိစ္စကအထူးကော်မတီဝင်ဒီမိုကရက်နဲ့ Republican အမတ်တွေကြားအဓိကဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်။
အမေရိကန်ယာယီကာဝေးဝန်ကြီးပက်ရှန်နန်ဟာဒီနေ့ပဲအီရန်နိုင်ငံကိုတွားရောက်ပြီးအမေရိကန်တပ်မှုတွေနဲ့ဆွေးနွေးဖို့ရှိတယ်လို့အီရန်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့တွေနဲ့ပတ်သက်လို့လည်းအီရန်ကောင်းဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကိုအကြံပေးဖို့နဲ့လက်ချင်ပေးဖို့လက်တလုံးအီရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 9,200 လောက်ရှိနေပါတယ်။အမေရိကန်တပ်ဖွဲ့တွေကအီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသတွေကိုထိ ंछ ုပ်ခဲ့တဲ့အဲဆွေးရောက်တွေကိုနှိမ်နှင်းဖို့2014ခုနှစ်ကစလို့ကြိုးပမ်းခဲ့တာဖြစ်ပြီးနယ်မြေတော်တော်များကတော့အမေရိကန်ဦးဆောင်တဲ့လေကြောင်းထုတ်စစ်တွေနဲ့အတူအီရန်တပ်ဖွဲ့တွေပြန်လည်ထိ ंछ ုပ်နိုင်ခဲ့တာပါ။ဝန်ကြီးရှန်နဟန်ကတော့အီရန်ဆွေးရောက်ရဲ့ဖိတ်ကြားချက်နဲ့အမေရိကန်တပ်ဖွဲ့တွေရောက်ရှိနေတာကိုထပ်မံပြောကြားလိုတဲ့အကြောင်းနဲ့အီရန်လုံခြုံရေးဆွေးရည်တိဆောက်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းနဲ့ခီးစင်မှာလိုက်ပါသွားတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ ဒီလူတွေရဲ့ကိုယ်တိုင်ပြောကြချက်တွေစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြည်အားတွေကိုသိလို့ရတဲ့အကြောင်းနဲ့ဒါတွေအလုံးကိုလည်းရှေ့အနာဂတ်အစီအစဉ်တွေမှာထည့်သွင်းစဉ်းစားသွားနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အင်းနီချင်းအီရန်နိုင်ငံကိုစောင့်ကြည့်နေအောင်အမေရိကန်တပ်ဖွဲ့တွေအီရန်နိုင်ငံမှာရှိနေဖို့အရေးကြီးတဲ့အကြောင်းဒီလဆမ်းမတ်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တာလို့အီရန်ခေါင်းဆောင်တွေမကျေမနပ်ဖြစ်ကြပါရတယ်။ဒီသတင်းပတ်တဲ့ဘယ်ဂျင်နိုင်ငံပရက်ဆက်မြို့ကမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတူကာဝဲဝင်ကြီးတွေရဲ့ CEO ဝတ်တက်ရောက်ဖို့ရှိနေတဲ့ကာဝဲယာယီကာဝဲဝင်ကြီးရှန်နန်ဟာအီရန်နိုင်ငံခီးစင်မတိုင်ခင်အာဖဂန်နိုင်ငံကိုလည်းခီးတစ်ထောက်ဖြစ်ဝင်ခဲ့ပါဗျ။အ
ီရန်နိုင်ငံနဲ့ဆက်ချင်းထိဆက်နေတဲ့ IS Islamic စစ်သွေးကြွားတွေရဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့စီးရဲတပ်ဖွဲ့တွေအမြင့်ပြတ်အောင်တိုက်ထုတ်နိုင်မှုနှိမ့်ကလာပြီးဖြစ်ပါတယ်။စီးရဲရှေ့ပိုင်းဒယ်လာဇာပြည်နယ်ဘက်ခါစ်မြို့တဝိုက်နေမြတော်များကိုပြန်လည်သိမ်းပိုက်ထားပြီလို့ကတ်ဦးဆောင်တဲ့ ISNJ ရဲ့ညွှန်မောင်းအဖွဲ့ဖြစ်တဲ့ Syria Democratic အဖွဲ့ SDF ကထင်တာနေကပြောဆိုထားပါတယ်။ IS သွေးကြော်တွေကအရက်သားတွေကိုလူသားတိုင်းတွေလိုအသုံးပြုပြီးတော့ Syria တပ်ဖွဲ့တွေရဲ့စစ်စင်ရေးတွေရှေ့မတိုးနိုင်အောင်ဟန်တာမှာကိုဆိုရင်လည်းဆိုပြီးတော့ SDF ပြောခွေရမူစတာဖာဘာလီကပြောပါတယ်။ SDF ရဲ့ထိုးစစ်တွေနှောက်နှေးစေဖို့အတွက် IS သွေးကြော်တွေဘက်ကအလစ်တိုက်ခိုက်တာတွေရှိရဆိုပြီးတော့လည်းဆွေးနွေးစစ်တပ်ကပြောပါတယ်။တချိန်တည်းမှာကိုပဲ IS အဖွဲ့ဟာ Iran နဲ့ Syria နိုင်ငံတွင်းကနေမြေအများအပြားကိုသိမ်းပိုက်ထားခဲ့ပေမဲ့လည်းပြီးခဲ့တဲ့နေငယ်အတွင်းမှာနိုင်ငံတကာတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်ထိအင်အားလျော့နေလာနေပြီဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကရပြည်နယ်လွယ်ကောင်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးကိုစိုက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘတ်ကြီးစံတွေတုံးနှိမ်နေပါတယ်ပြီးခဲ့တဲ့ရက်တွေမှာတော့ဆန္ဒပြဝဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တကြွလှရှားသူကရင်နီလူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်ဆွေးရကဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်ထဲချီတဲ့လူအုပ်တဲကိုရဲတပ်ဖွဲ့တွေကရာဘတ်ကြီးစံတွေတုံးပစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာရသူ20ထက်မနည်းရှိကြောင်းလဲတကြွလှရှားသူတွေကစည်ရင်ထုတ်ပြန်ထားပါတယ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာလည်းမျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူတွေရဲ့သွေးထွက်သံယုံပုံတွေကိုတွေ့ခဲ့ကြရပါတယ်ဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူဖို့ကရပြည်နယ်ဆွေးရကပြီးခဲ့တဲ့နှစ်ကလေးကစီစဉ်ခဲ့ပေမဲ့ကန့်ကွက်မှုတွေကြုံရပြီးတဲ့နောက်အစီအစဉ်ကိုဆိုင်ငံ့ထားခဲ့ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်ထူခဲ့ရကဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်လာတာပါအစောပိုင်းဆန္ဒပြပွဲတွေအတွင်းတကြွလှရှားသူတွေကိုဖမ်းဆီးအရေးယူတဲ့နေရာမှာစုစုပေါင်း83ဦးထိရှိနေပြီဖြစ်တဲ့ကြောင့်လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအတွက်မြန်မာနိုင်ငံကဒီနေ့ပဲကြေညာချက်ထုတ်ပြန်ထားပါဗျ82နှစ်ပြည့်ပြည်တော်စုနှင့်ထိမ့်မှတ်ပြည့်မြန်မာနိုင်ငံတော်ဝန်အခမ်းအနားတွေကျင်းပနေကြမှာပဲနေနှင်းမှုတွေကြုံရတာပါနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအတွက်ကြေညာချက်မှာတော့ငြင်းငြင်းစွာဆန္ဒပြသူတွေကိုအင်အားသုံးနေနှင်းတဲ့လူရည်တွေကိုရှောင်ကျဉ်မှုနဲ့ဒီမိုကရေစီအစိုးရတရားအနေနဲ့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းထားသလိုတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုနားလည်အောင်ကြိုးပမ်းမှုအမျိုးသားပြန်လည်သိမြင်ရေးကိုရှေ့ရှုဖို့လည်းတိုက်တွန်းထားပါတယ်။ကြားပြည်နယ်မှာဗိုလ်ချုပ်ဆန်ရုပ်ထုစိုက်ထူတာကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေဖမ်းဆီးအရေးယူမှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်ဒူလာပန်းချံမှာလည်းတကြွလှရှားသူတွေနဲ့လူလူအင်အားရာနဲ့ချီပြီးဒီနေ့ပဲစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့ကဈေးတရရဲ့တဲခုခံတစ်ခုအင်ကာနေ့အာယုံမတက်ခင်ချိန်မှာမီးလောင်မှုဖြစ်ပွားခဲ့တာကြောင့်လူစုခဏယောက်သေဆုံးပြီးတော့မြန်မာမျိုးသမီးတယောက်အပါအဝင်လူ၄ယောက်ထဏ်ရာရခဲ့တဲ့ကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူကျက်တဲ့ New Delhi မြို့လေပိုင်းက Hotel Arpit Palace မှာအပေါ်တဲ့တထထောင်မီးလောင်ခဲ့တာကိုဓာတ်ပုံတွေမှာတွေ့နိုင်ပါတယ်။တဲခုခံမှာနေတဲ့သူတွေကအိမ်နေအချိန်မှာမီးလောင်ခဲ့တာဖြစ်ပြီးတော့ကော်ရီဒါလျှောက်လမ်းတစ်လျှောက်လုံးမှာတစ်သားပြတွေရှိနေခဲ့တဲ့အတွက်ဒီလျှောက်လမ်းကနေတဆင့်လူတွေပြေးထွက်လို့မရခဲ့တဲ့အကြောင်းမိသက်သမားတယောက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မိသက်ကအနည်းဆုံး25စီးကမိသက်သမားတွေနိုင်ပေါင်းများစွာစူးစမ်းပြီးတဲ့နောက်ပိုင်းမိငိမ့်နိုင်ခဲ့ပြီးတော့လူ35ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းညူဒီလီမိသက်အကြီးကပြောပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့ခုထိသေချာမသိရသေးပါဘူး။ဒီပဝန်ကျင်တဝိုက်မှာတော့တဲခိုခန်းတွေဈေးဆိုင်တဲ့ရုံးခန်းတွေယာနဲ့ချီရှိတာပြီးတော့ဈေးဝယ်သူခီးသွားတဲ့နေပြည့်ကျက်နေတဲ့နေရာလေးဖြစ်ပါတယ်
ဘာရင်းနိုင်ငံကလူရှိနေသူတူဖြစ်ထိုင်းနိုင်ငံမှာနှစ်လကြာဖမ်းဆီးထိန်းသိမ်းခံရတဲ့ဘာရင်းနိုင်ငံသားဘောလုံးသမားဒုက္ခသည်ဖြစ်ခိုးလွန်နေတဲ့ဩစတြေးလျနိုင်ငံကိုပြန်ရောက်တော့ပါပြီ။ဘန်ကောက်ကနေလေယာဉ်နဲ့ဒီနေ့မနေ့ပိုင်းမှာပဲမဲလ်ဘုန်းမြို့ကိုရောက်လာတဲ့ Hacking RIB ကိုတော့ဘယ်တော့မှတယောက်တည်းရှောက်ရှာမလို့တော့ဘူးဆိုတော့ဘောလုံးမွေးတွေမှာဆိုလို့ရှိတဲ့တချင်းနဲ့ခင်မင်းသူတွေကဝိုင်းဝန်းကြိုဆိုခဲ့ကြတာပါ။ဩစတြေးလျဝန်ကြီးချုပ် Scott Morrison ပါဝင်နိုင်ငံတကာကအပြင်းထန် PRP ပြောဆိုတာတွေခံခဲ့ရပြီးတဲ့နောက်မှာပဲနေရာရင်းပြန်ပို့ရေးကြားနိုင်မဲ့တရားရေးလုပ်ငန်းတွေကိုထိုင်းနိုင်ငံကရပ်ဆိုင်ပြီးပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။အသက်အဆိတ်ရွယ်ဘာရင်းဘောလုံးသမားကတော့ဒုက္ခသည်ဖြစ်ခလုံးနေတဲ့ဩစတြေးလျနိုင်ငံသားနိုင်ငံကသာသူတိုင်းပြည်ဖြစ်တဲ့အကြောင်းနဲ့ချစ်မြတ်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ဘန်ကောက်မြို့ကိုဇနီးဖြစ်သူနဲ့ပြားရည်စံခီရောက်လာတဲ့ LRB ကတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုဖမ်းဆီးပေးဖို့အကြောင်းကြားထားတဲ့ဘာရင်းနိုင်ငံရဲ့တောင်းခံချက်အရထိုင်းအနာဝင်ကဖမ်းဆီးလိုက်တာဖြစ်ပါတယ်။သူကတော့အာရတ်နွေဦးလှုပ်ရှားမှုတွေကြုံရတဲ့ဘာရင်းနိုင်ငံမှာ2011ခုနှစ်တုန်းကရဲစခန်းတစ်ခုကိုတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဘာရင်းအနာဝင်ကအရေးယူထားတာပါ။2014ခုနှစ်မှာဩစတြေးလျလျားနိုင်ငံကိုထွက်ပြေးပြီးဒုက္ခသည်ဖြစ်ခိုးလုံနေတဲ့ဘောလုံးသမား LRB ကတော့နေရပြန်ပို့ခံရမယ်ဆိုရင်ညံပန်းနေဆက်ဖမ်းဆီးခံရမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဖမ်းဆီးခံထားရစီမှာတော့ဩစတြေးလျအစိုးရသမဂ္ဂလူခွေလှုပ်ရှားမှုဖွဲ့စည်းတွေနဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA တို့ကပါပြန်လွှတ်ပေးဖို့ဝိုင်းဝန်း PRP တောက်ဆိုခဲ့ကြတာပါ။
မင်းကနေတာလီဘန်တို့ကြားမှာဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်ကာတာနိုင်ငံမှာရှိတဲ့တာလီဘန်သဘုံအဖွဲ့ရဲ့ရည်တည်မှုပေါ်မှာတရားဝင်တည်ပြမှုနှိရှိလာများတောင်းဆိုထားချက်ကိုလက်ခံပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတာလီဘန်တို့ကပြောဆိုလိုက်ပြီးတော့ဒီလိုလိုက်ရောပေးလိုက်ရင်အာဖဂန်စစ်ပွဲပြီးဆုံးရေးအတွက်ညှိနှိုင်းမှုမြန်ဆက်လာဖို့ကိုလည်းထောက်အပြဖြစ်မဲ့အကြောင်းပြောဆိုထားပါတယ်2003ခုနှစ်ကစပြီးတော့ကာတာနိုင်ငံမှာတာလီဘန်တွေရုံးထိုင်ပြီးတော့လုပ်ငန်းလုံဆောင်နေပေမဲ့လည်းအာဖဂန်ဆိုရကခုမပြည့်ရဲ့အတွက်ကာတာနိုင်ငံတွေတရားဝင်ရုံးဖွင့်ခွင့်ပေးမထားပါဘူး။ပြီးခဲ့တဲ့လပိုင်းတွေအတွင်းတာလီဘန်ကိုယ်စားပြည်နဲ့အာဖဂန်ပြည်နယ်တင်းမြေရေးဆိုင်ရာအမေရိကန်2ကိုယ်စားလှယ်ဆောင်မေကာလီဆက်အဖွဲ့တွေများသောအားဖြင့်ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီလအတွင်းမှာ6ရက်ဇက်တိုက်ဆွေးနွေးမှုတွေအတွင်းတိုးတက်မှုကြီးတွေအကောင့်ထည့်ဖော်ဖို့ဖေဖော်ဝါရီလ25ရက်နေ့မှာနှစ်ပတ်စလုံးနောက်တစ်ခါတွေ့ဆုံဖို့အစီအစဉ်ထားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မိုက်အီတန်စင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ပိုချုပ်အောင်ဆန်းကျေးရုပ်တို့လိုက်ကောမှာစိုက်ထူရာကိုကန့်ကွက်တဲ့အနေနဲ့ပြည်လုံးပြည်နယ်လုံးကျွတ်တပိတ်ပွဲကိုကရင်နီလူလူတွေဒီကနေ့ပြုလုပ်တာမှာရဲတပ်ဖွဲ့ကရာဘာကြီးနဲ့နှိမ်နင်းခဲ့ပါတယ်။အဲ့ဒီလိုနှိမ်နင်းတာကြောင့်အရတအယောက်20နီးပါးဒဏ်ရာရသွားပါတယ်။လက်ရှိမှာတော့အစိုးရအဖွဲ့နဲ့ဆန္ဒပြခေါင်းဆောင်တချို့ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့တွေ့ဆုံညှိနှိုင်းနေကြဆဲပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်
။ကယားပြည်နယ်လိုက်ကောမြို့မှာဒီနေ့မနက်ပိုင်းကဘိုလ်ချုပ်ကြီးရုပ်ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ဆုံရုံးရင်းဆန်ခတ်ဖြစ်ပွားပြီးအနည်းဆုံးလူငယ်အယောက်20လောက်ဒဏ်ရာရရှိသွားတာပါဘိုလ်ချုပ်ကြီးရုပ်ထားရှိရေးကန့်ကွက်တဲ့အနေနဲ့ကြားပြည်နယ်ကထောင်နဲ့ချီတဲ့လူလူတွေဟာဒီကနေ့ဘိုလ်ချုပ်ကြီးရုပ်ရှိရာဂန္ဓာယဟေဝံပန်းချံကိုချီတက်ဆန္ဒပြခဲ့ကြတာပါချီတက်ဆန္ဒပြရမှာတာဝန်ရှိသူတွေကပန်းချံအဝင်လမ်းကိုစစ်ကြောင်းတွေတဲ့ပိတ်ပြီးဝင်ခွင့်မပေးထားခဲ့ပေမဲ့လည်းအတားအဆီးအချို့ကိုချိုးဖျက်ပြီးဝင်ရောက်ခဲ့ပါတယ်ဒီကနေ့ဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လက်ရှိပန်းချံထဲရောက်ရှိနေတဲ့လူငယ်ခွန်ပါနဲ့က
ဒီကိုက်တဲ့ရတာ20ရောက်ပါတော့ဟောတချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟောဒီအခုကတော့သူတို့ကတော့ဒီဟိုစီထဲမှာကျန်နာနေပါတော့ဒီကတော့ဒီကျွန်တော်တို့ကဒီပန်းချံရဲ့အခွင့်အရေးဖွင့်တောင်းတယ်အဲ့ဒါကိုသူတို့ကမပေးဘူးဆန်စုကျိုးတွေနဲ့ကားတယ်အဲ့ဒီအချိန်မှာကျွန်တော်ကသူ့ပေါ့တယ်တော့ကျွန်တော်ကအဲ့စနေရီပိုင်းတောင်းနေပေါ့
လက်တလုံးဆန္ဒပြတာမှာတော့ဆန္ဒပြလူလူဟာဗိုလ်ချုပ်ကျေးရုပ်အနီးမှာစူဝေးထိုင်နေကြပြီးခေါင်းဆောင်အချို့နဲ့တာဝန်ရှိသူအချို့ကညှိနှိုင်းနေကြပါတယ်ကရင်နီလူလူတွေဟာဒီကနေ့မနေ့အစောပိုင်းကနေစပြီးတပိတ်စစ်ကြောင်း၄ကြောင်းနဲ့လူပေါင်း3,000ကျော်လောက်စတင်ချီတက်ဆန္ဒပြခဲ့ကြတာပါခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာကြားပြည်နယ်အစိုးရကတော့ဗိုလ်ချုပ်ကြီးကိုစိုက်ထုခဲ့တဲ့ကဏ္ဍရဟေဝံပန်းချံနေမှာပဲဒီကနေ့ပြည်တော်စုနေအခမ်းအနားကိုကျင်းပခဲ့ပါတယ်။ဗိုလ်ချုပ်ကြီးကိုစိုက်ထုမှုနဲ့ပတ်သက်ပြီးကံကွယ်ဆန္ဒပြမှုတွေအတွင်အခုလိုပြစ်ခတ်မှုအထိဖြစ်လာတဲ့အပေါ်ခွန်မနက်က
ဆန္ဒပေါ်ထုတ်မယ်ဆိုတာကိုကျွန်တော်ခွင့်ပြုမယ်ပါတင်တယ်အဲ့ဒါမပေးဘူးမပေးဘူးဆိုတဲ့ဟိုကဒါသူတို့ရဲ့ကံတွေပုံကပါမဆက်မှာစမှာလို့ဆက်စီတက်တယ်ဆိုတဲ့အချိန်မှာညင်နိုင်မှုတွေဆိုတာမလောက်ဘဲနဲ့အဲဒီအဲစံသူတို့ရဲ့တခါလဲပိတ်ထားတယ်ကာထားတယ်ဆိုတဲ့ဟိုကဒါဒီကဆက်ဆက်မှာတော့ပေါ့ကျွန်တော်ဆက်သွားတယ်ဆိုတဲ့အချိန်မှာဒီအဲရာဘာဂျီရေပါလေးတုံးတယ်ဆိုကြတာဒါအဲတတရအမားလို့ကျွန်တော်တို့ကတော့အဲ့လိုမျိုးပဲယူဆတယ်ပေါ့အဓိကကတော့ကျွန်တော်တို့ခြိတက်တယ်ကျွန်တော်တို့အများအားပြောတာကျွန်တော်ညီညီစံပဲခြိတက်မယ်ဘာမှမလုပ်ဘူးဘာမှဖက်သွင်းမှုတွေမလုပ်ဘူးဘာမှတန်းဆက်မှုတွေမလုပ်ဘူးဆိုတာတကူကျွန်တော်တို့တွေးတော်ပြီးတော့ကျွန်တော်တို့ခြိတက်တဲ့ကိစ္စကိုအခုလိုကြမ်းဖက်ပြီးဆိုကြတာသူတို့ကင်ဆယ်ပုံကအဖက်ဖက်နေအားနေနေတယ်လို့တော့ကျွန်တော်တို့ဒီလိုပဲမြင်တာ
လက်ရှိမှာတော့ပန်းညာရှင်နာမှာတစားနဲ့လူလူကနေမဲ့သွားတဲ့အပြင်ပုံမိုတိုးလာတဲ့အတွက်လုံုံရေးချထားရတဲ့ရဲအင်အားနဲ့ဆန္ဒပြသူအင်အားမမျှမတဖြစ်နေတယ်လို့ဒေသခံတွေကတော့ဆိုပါတယ်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းတာမှာတော့တောင်ဝင်းယူဖြေးချပေးမဲ့အရာရှိမရှိတာကြောင့်ဖြေးချခဲ့တာမရှိခဲ့ပါဘူးအမိမဖော်လို့တဲ့ရဲရာရှိတဲ့ဦးကတော့သူတို့အနေနဲ့အထက်အမိတ်နဲ့အခုလိုထိမ့်သိမ့်ရတာဖြစ်တယ်လို့ဆိုပါတယ်တိုင်းအစိုးရဘက်ကတော့ဒီအပေါ်နှုတ်ဆက်နေလျက်ရှိပါတယ်ကြားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ကြားပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကကြိုးပမ်းခဲ့တာပါအဲ့ဒီကလေးကဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားစွဲဆိုတာတွေလုပ်ခဲ့ပြီးပေါ်မတင်မာလာကဒီမနက်မှာတော့အခုလိုပြစ်ခတ်မှုတွေရှိလာခဲ့တာဖြစ်ပါလေရှင်
။မမေခတင်ပြသွားတာပါရှင်။ခုတစ်ဆက်တည်းလွိုက်ကော်မှာဆန္ဒပြပွဲနဲ့ဆိုင်တဲ့တဲ့ရင်တပုတ်ဆက်ပါအောင်မယ်။ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရာကိုကန့်ကွက်ဆန္ဒပြတဲ့ကရင်နေလူငယ်တွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်လို့ရန်ကုန်မြို့မှာတက်ကြွအလှူရှာသူတွေစုဝေးပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရာနေရာကိုကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေအခုလိုတင်ပြပို့ထားပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းကကြားပြည်နယ်လံကုန်မြို့မှာဗိုလ်ချုပ်ကျေးဇူးစိုက်ထူရတဲ့ပေါ်ကန့်ကွက်ဆန္ဒပြတဲ့လူကိုအာဏာပိုင်တွေဘက်ကရာဘာကြီးစံနဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ဆန္ဒထုတ်ပေါ်သူအယောက်20ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီလိုကြမ်းဖက်ဖြိုခွင်းတာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ကတက်ကြွလှူရှာသူတို့ဟာဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မှာဗန်နူလာပန်းညံတွေကလက်လက်ကြောက်တန်ရှိမှာစူဝေးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့ generation wave ကကိုမိုးသွေးကအခုလိုပြောရတယ်
။ဒေသခံလူတို့တွေကဆန္ဒပြတယ်။ဆန္ဒပြတဲ့လူတွေကိုမတရားဖြိုခွဲဖမ်းဆီးတယ်။တော့မှအမျိုးမျိုးတက်တယ်။အခုဆိုလို့ရှိရင်လူငယ်ပေါင်း50ကျော်ရှိနေပြီ။မတရားဖမ်းဆီးကန်တာရတယ်။ဆိုတော့ဒီနေ့မနက်မှာကြားပြည်နယ်ကလူလူထောင်ကျော်ကငင်းကြတာဆန္ဒပြကြတယ်။အဲ့ဒီပေါ်မှာ rubber chain နဲ့ပြစ်တယ်။ဈေးနဲ့ဖြိုခွဲတယ်။မီးသက်ပိုက်နဲ့ဖြိုခွဲတယ်။ဆိုတော့ဒီနေ့ဒီချိန်မှာဒီနေရာမှာကျွန်တော်တို့စူယုံရောက်ရှိလာတာကအဲ့ဒီလိုမျိုးမတရားအကြမ်းဖက်တဲ့လုပ်ရပ်ကိုဆန့်ကျင်ဖို့ဖြစ်တယ်။
ကင်းနေလူငယ်တူဖြစ်တဲ့မတ်ဆူဇန်ကလည်းဗိုလ်ချုပ်အောင်စံပေါ်ထားတဲ့သူ့သဘောထားကိုခုလိုပြောပါတယ
်ကျမတို့ဘလောက်ဖြစ်ချက်ကလေးဆိုရင်ကျမတို့ပြည်နယ်ကလူငယ်အားဆိုရင်အရင်ကဆိုရင်ကျမတို့နားရတဲ့မစုရဆိုတဲ့ကာလတော့ဗိုလ်ချုပ်မွေးနေ့လွတ်လပ်ရေးနေ့ဆိုကျမတို့အပြည့်အဝခိုးထွက်ပြီးမှကြားတယ်ဗိုလ်ချုပ်မွေးနေ့ဒီပြည်သူတွေသိဖို့လွတ်လပ်ရေးနေ့ပြည်သူတွေသိဖို့ဆိုကျမတို့ဒီလိုခိုးကြောက်ရကြောင်နဲ့လောက်ခဲ့တဲ့ကာလတွေရှိတယ်ဒါကြောင့်ကျမတို့ဒီဗိုလ်ချုပ်မချစ်လို့မဟုတ်ဘူးအခုလုပ်နေတဲ့ကိစ္စကဒီ MND ရဆိုရင်လုံနေတဲ့ကိစ္စခါကျတော့ကျမတို့စောစောသိကြလားကျမတို့တက်ွက်တယ်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒထုတ်ပေါ်တာခွင့်ပြုချက်မရှိဘဲထုတ်ပေါ်ခဲ့တဲ့အတွက်ဆန္ဒထုတ်ပေါ်သူ9ဦးကိုငြိမ်းစုစီပုံမှန်စကွနဲ့အမှုဖွင့်မှုအာဏာပိုင်ကဆောင်ရွက်မယ်လို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းမှာထောင်ထဲချီရဲလူတွေဟာဗိုလ်ချုပ်ဆန်ကြေးရုပ်ကိုကန့်ကွက်ဆန္ဒပြဖို့ရုတ်တုထားရှိရာကနားဟင်းဝပန်းချံကိုချီတက်ချိန်မှာအာဏာပိုင်နဲ့ရုံးဆန်ကပ်ဖြစ်ပြီးအကြမ်းဖက်ပစ်ခတ်ခံရတာလည်းဖြစ်ပါတယ်။ကြားပြည်နယ်ဆိုတာဗိုလ်ချုပ်ဆန်ရုတ်တုထားရှိဖို့အတွက်ပြီးခဲ့နှစ်ကကြိုးပမ်းနေတာပါ။အဲ့ဒီချိန်ထဲကစန့်ကျင်ကန့်ကွက်တာရှိခဲ့တယ်လို့စန့်ကျင်ကန့်ကွက်တဲ့လူတွေကိုအာဏာပိုင်တွေဘက်ကတရားစွဲဖမ်းဆီးတာတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရုတ်တုဖြတ်သိမ်းပြီးဖို့လွန်ကော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာဖွင့်ထားတဲ့တပိတ်စကန်ကိုအာဏာပိုင်တွေကဖြတ်သိမ်းခဲ့ပါသေးတယ်။ဗိုလ်ချုပ်ကြီးဦးကတော့ဒီလအစောပိုင်းမှာပဲဖွင့်လှစ်ခဲ့တာဖြစ်ပြီးအဲ့နောက်ပိုင်းစန့်ကျင်ဆန္ဒပြတောင်းဆိုမှုတွေအချိန်မြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ရရှိမြခင်ဗျာအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်တော်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းရင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိအစိုးရကလည်းဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းရင်းသားတွေလူလာကြတဲ့ပြည်တော်စုတိဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲ ဖြစ်နိုင်ခြေအလားအလာကောင်းတွေကိုဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမိများလူတွေသရရှင်တွေ VOA မြန်မာပိုင်းကိုကုရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကုရဲ့မိကွန်ကုရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12923823555လေးဖြစ်ပြီးတော့အီးမေးလ်အစားကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ချစ်ကင်းညဒိုင်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါအမေရိကန်အစိုးရရန်ရာတွေပြန်လည်ရဆောင်ရမယ့်အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်သဘောတူညီချက်ရထားပြီဖြစ်ကြောင်းလွှတ်တော်အမတ်တွေကပြောပါတယ်ဒါဟာအစိုးရရန်ရာတချို့တလကျော်ကြာရပ်ဆိုင်းထားခဲ့ပြီးသတင်းပတ်အနည်းငယ်အကြမ်းမှာအခုလိုသဘောတူညီချက်ရလိုက်တာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့သဘောတူညီချက်ရနိုင်ရေးမှာအထူးအဟန့်အတားဖြစ်နေတဲ့နေဆက်တဲ့တိုင်းတိဆောက်ဖို့ကိစ္စကိုတနင်္လာနေ့ညကတိုင်းပြည်တောင်ပိုင်းတက်ကစ်ပြည်နယ်အယ်ပါဆိုမြို့မှာတောင်းဆိုလိုက်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့ဝါရှင်တန်မှာအခြေအတင်ဆွေးနွေးနေကြတဲ့အချိန်မှာပဲနေဆက်ဒေသမှာခလုံးခွင့်ရှောက်ထားသူတွေအရေးအတွက်များလာနေတဲ့ကိစ္စကြောင့်အမေရိကန်လွှတ်တော်မှာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့မက္ကဆီကိုနဲ့အမေရိကန်အစိုးရတွေရဲ့အရင်းမြစ်တွေလည်းကုန်ခန်းလာနေတဲ့အကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင
်။နေဆက်ပြဿနာဟာရာဇဝမှုဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တနင်္လာနေ့မှာသူစကားပြောခဲ့တဲ့အယ်ပါဆိုမြို့ရဲ့ဟိုဘက်ကန်မက္ကဆီကိုဘက်ကရာဇဝမှုတွေကိုသူကနိုင်ရှင်ပြောကြားခဲ့ပါတယ
်။ Last year Juarez had 1200 murders. El Paso
ဒီနေ့ Juarez မြို့မှာလူ1200သက်ခံရပါတယ်။သူနဲ့ဂိုင်းနေငယ်ပဲဝေးတဲ့အယ်ပါဆိုမှာတော့23ယောက်ပဲသက်ခံရပါတယ်။ဒါဟုတ်ကောင်းတယ်လို့မဆိုနိုင်ပေမဲ့ထောင်နေရာတဲ့စာရင်တော့နဲပါလေ
အယ်ပါဆိုမြို့မှာဒတိုင်းတိဆောက်ထားတာကြောင့်အန်ဒီရဲ့နဲတာလို့သမရကပြောပေမဲ့မြို့တော်ဝန်ကတော့အဲ့ဒီလိုမဟုတ်ဘူးလို့ဆိုပါတယ်ရာဇဝတ်သားတွေဟာအမေရိကန်ဘက်ကိုဦးတည်လာနေကြကြောင်းနဲ့ခလုံးငွေလျှောက်ထားသူတွေကိုလည်းမက္ကဆီကိုနိုင်ငံထဲမှာပဲသူ့အစိုးရကစောင့်ခိုင်းထားကြောင်းသမရထရန့်ကပြောပါတယ်ဒါပေမဲ့ရွှေ့ပြောင်းနေထိုင်သူတွေကတော့ဝင်လာနေကြဆဲဖြစ်ပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မူလကဗင်နီဇွဲလားမှာနေထိုင်ခဲ့ကြသူဟေတီနိုင်ငံသားတချို့ဟာလည်းမက္ကဆီကိုနိုင်ငံတီဟွာနာမြို့ကလူမှုကြီးကြပ်ရေးဌာနမှာထင်းထင်းခံထားကြရပါတယ်။ဒါကြောင့်လဲမြို့မှာရှိတဲ့အရင်းအမြစ်တွေကုန်ခန်းလာနေပြီလို့ဟူဂိုကက်စထရိုလို Border Angels ပရာဟိတအဖွဲ့ကဝန်ထမ်းတွေကပြောပါတယ
်။ If we combine all the ones in there are deportees, displaced Mexicans
ပြန်ပို့ခံရတဲ့မက္ကဆီကိုနိုင်ငံသားတွေ၊ဗဟိုအမေရိကတိုက်ကလူတွေ၊ဟေတီလူမျိုးတွေ၊အာဖရိကတိုက်သားတွေအားလုံးအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့အခက်အခဲရှိပါတယ်
။သမရထွတ်တောင်းဆိုထားတဲ့နေဆက်တတိုင်းကိုတော့ဆန်ဒီယေဂိုမြို့မှာအကန့်တစ်ခုအနေနဲ့တည်ဆောက်နေတာမှာအမြင့်၅ဘီကျော်ရှိကြောင်းနေဆက်လူညုံရေးဝန်ထမ်း TK Michael ကပြောပါတယ်
That is see-through, something that San Diego hasn't had a lot of. So for Border Patrol agents to be actually
ဒီတတိုင်းကတစ်ဖက်ကိုမြင်နေရတဲ့တတိုင်းမျိုးပါဒါမျိုးဆန်ဒီယေဂိုကနေဆက်လုံခြုံရေးဝန်ထမ်းတွေအရင်ကမတွေ့ဘူးပါဘူး။ဒါကြောင့်ဟိုဘက်မှာဘာတွေဖြစ်နေတယ်ဆိုတာကိုတွေ့နိုင်ပါတယ်
။ဒီတိုင်းအစ်စ်ဟာမနစ်နိုဝင်ဘာလအတွင်းမှာဖြစ်ခဲ့တဲ့လူတွေအစုလိုက်အပြုံလိုက်အာဓမ္မဝင်လာတာမျိုးကိုဟန်တားနိုင်အောင်အရည်သွေးမြင့်တည်ဆောက်နေတာလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတော့ Republican နဲ့ Democrat တွေအကြားသဘောတူညီမှုရနိုင်ဖို့ဆွေးနွေးညှိနှိုင်းနေကြဆဲဖြစ်ပါတယ်။တီဟွာနာနဲ့တခြားမက္ကဆီကိုနိုင်ငံတွေကနေဆက်မျိုးတွေမှာတော့ခလုံးငွေလျှောက်ထားသူတွေကစောင့်ဆိုင်းနေကြပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြတော်ရပါရှင်အခုတော့မတိမငိမ်ဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံဘက်ကအခြေအနေတွေကြည့်ရအောင်ပါဗင်နီဇွဲလားနိုင်ငံသာချီရာပြည်နယ်နဲ့အိန္ဒိယကိုလံဘီယာနိုင်ငံကကူကူဒါမြို့အကြားဆိုင်မွန်ဘိုလီဗာတရာဘောနေစဉ်ဖြတ်တန်းနေကြတဲ့ဗင်နီဇွဲလားအများအပြားရဲ့မိခွန်းကတော့အဲ့ဒီမှာရောက်နေတဲ့အကူအညီတွေကိုဘယ်လိုလုပ်ကြမလဲဆိုတာပါဗင်နီဇွဲလားနယ်စပ်ကိုလံဘီယာဖက်ချန်းရောက်နေတဲ့အစားအစာနဲ့ဆေးဝါးအပါအဝင်လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလားပြည်သူတွေအတွက်ဘယ်လိုပို့ပေးနိုင်မလဲဆိုတာကအခုချိန်ထိမရေမရာဖြစ်နေသေးပါဗင်နီဇွဲလားကိုလံဘီယာနယ်စပ်ကနေ VOE သတင်းထောက်ခရစ်စတီနာကာစီယဒိုစမစ်ရေးသားပေးပို့တဲ့သတင်းကိုကုသညုံကပြောပြထားပါတယ
်အမေရိကန်နဲ့ကိုလံဘီယာဆွေကပေးပို့တဲ့ပထမဆုံးအကူအညီတွေကိုလံဘီယာနယ်စပ်သားကိုရောက်လာတဲ့အခါမှာဒီအကူအညီတွေကိုဝင်ခွင့်ပေးဖို့ဗင်နီဇွဲလားယာယီသမ္မတအဖြစ်ကိုကိုကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွိုင်ဂွိုက်ဒိုကဗင်နီဇွဲလားစစ်တပ်ကို VOE အင်တာဗျူးကတဆင့်တဲ့စကားပါခဲ့ပါတယ်
ညီဆိုင်လို့ကပစံတမနေဆွေလားယာတင်းဖမီလီယာတင်းငါမျိုး
ဗင်နီဇွဲလားမှာဘာတွေဖြစ်နေလဲသူတို့သိပါတယ်တိုင်းပြည်ကထွက်သွားရတဲ့သူတွေနဲ့သူတို့ကမိတ်ဆွေတွေပါကျွန်တော်တို့ခံစားသလိုသူတို့ခံစားရပါတယ်ဒါကြောင့်ဒီလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်ပေးဖို့စစ်တပ်ကိုအမိန့်ပေးပါတယ်ခင်ဗျားတို့အတွက်ဒါကအလှည့်အပြောင်းပါလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေခံစားနေရတဲ့အသက်တွေကိုကယ်မလားမကယ်တင်ဘူးလားရွေးပါ
ကိုလံဘီယာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကေဗင်ဟွီတေကာကအခုလိုမျိုးအစအစအကူအညီတွေပေးတာကိုကြိုးစားပါတယ် အမေရိကန်ပြည်တော်စုဟာဒေါ်လာတန်140ကျော်ဘူးဗင်နီဇွဲလားပြည်သူတွေကိုအကူအညီပေးခဲ့တယ်လို့သူကပြောပါတယ်ဒီထက်ပိုပြီးတော့အကူအညီတွေရောက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကဆိုပါတယ
် This is a down payment. This is just a beginning.It's important, it's significant.
ဒါကကနဦးအကူအညီပဲဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေအတွက်အရေးတကြီးအကူအညီတွေပေးသွားဖို့ပါ
။ပထမဆုံးဒီအကူအညီတွေကိုဗင်နီဇွဲလားနေဆက်အထိတည်ပို့ပေးခဲ့တဲ့အတွက်ကိုလံဘီယာသမ္မတအိုင်ဗန်ဒူကီကိုလည်းကျေးဇူးတင်တဲ့အကြောင်းအမေရိကန်သမ္မတကြီးဝီတီကာကပြောခဲ့ပါတယ်။ဆိုင်မွန်ဘိုလီဗာသရားမှာကိုလံဘီယာနဲ့ဗင်နီဇွဲလားပြည်သူတွေတနည်းတစ်နည်းထောင်ကနန်းလောက်ဖြတ်တန်းနေကြတာပါ။ဆန်ကော်ဖီမုတ်၊နုတ်မုတ်ကနော်လာစီနဲ့အခြားစနေခါရီပါဝင်တဲ့ဒီပထမဆုံးအကူအညီတွေကိုဘယ်လိုပို့မလဲဆိုတာဗင်နီဇွဲလားပြည်သူတွေကလည်းစိတ်ဝင်စားနေပါတယ်။နေဆက်တရားမှာရှိတဲ့ဂိုဒေါင်တစ်ခုမှာလုံလုံချင်ချင်သိမ်းထားတဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကိုဗင်နီဇွဲလားနိုင်ငံတည်းပို့ပေးနိုင်ဖို့မျှော်လင့်မိတယ်လို့အသက်65နှစ်အရွယ်ဗင်နီဇွဲလားလူမျိုးကမန်ဆန်ဂျက်စ်ကပြောပါတယ်
။ Lo único que yo le pido a mi Dios si tú
ဘုရားသခင်ကိုဆုတောင်းမိတာတခုတည်းပါ။လူတွေအသေးပြောက်မရှိတခြားနိုင်ငံတွေနဲ့စစ်ပွဲတွေလည်းမရှိအောင်မာဒူရိုယာရုကနေနှုတ်ထွက်သွားစေဖို့ပါပဲ
။နေစဉ်လူသရားကူးနေကြတဲ့အခြားဗင်နီဇွဲလားပြည်သူတွေကတော့သူတို့အတွက်ကျက်သွန်ဆန်စားသဖြင့်စနေခါရီဝေဖို့ဆိုတာကိုလံဘီယာနိုင်ငံမှာပဲဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်ဗင်နီဇွဲလားမှာဆိုရင်တော့အစမတန်ငွေပေးချေဝယ်နေရလို့သူတို့မှာအဲ့ဒီအတွက်ငွေကြေးကလည်းမရှိအလုပ်ကင်ကလည်းမရှိဖြစ်နေတယ်လို့ဆိုကြပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့အခုလိုမျိုးအမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီတွေတိုက်မိတဲ့ကိုဝင်ဖို့ကိုလက်မခံပါဘူးဗင်နီဇွဲလားနိုင်ငံအတွက်ဒါရီမလူအပ်ဘူးလို့ပြောနေပါတယ်ဒါပေမဲ့လည်းအတိုက်ခံကောင်းဆောင်ဂွာယီဒူကတော့လက်တင်အမေရိကမှာပဲအကူအညီလက်ခံရေးဌာနနှစ်ခုဖွင့်ဖို့အတွက်ပြင်နေပါတယ်ဒါ့အပြင်ဗင်နီဇွဲလားနိုင်ငံတဲကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ဘယ်လိုလုပ်မလဲဆိုတာသူသုံးသပ်စဉ်းစားနေပါတယ်ခင
်ဗျဗင်နီဇွဲလားနိုင်ငံကအချက်အတဲတွေအကြောင်းကိုသားညွန်ဦးတင်ပြသွားရပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကျူရုကနေဖိုက်ဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter တို့မှာနေကတွေလည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကောင်းလွင်ဦးကပြောပြပေးပါအောင
်ဒီတင်ပတ်ကမှာအမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုနဲ့ဆိုးရသုံးဆိပ်တွေဆွေးနွေးညှိနှိုင်းနေကြတဲ့လွတ်တော်ကိုယ်စားလှယ်တွေကြားမူအဖြစ်သဘောတူညီချက်ရရှိထားပါတယ်သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူသိရှင်ကြားထောက်မပြောသေးပေမဲ့လည်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒဏ္ဍာရီတိစောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးစွဲဖို့ပါဝင်တဲ့အကြောင်းလဲလွတ်တော်တာဝန်ရှိသူတွေကပြောဆိုထားပါတယ်နယ်စပ်ခေတ္တမှာစောင့်ကြည့်စစ်ဆေးတဲ့နေပညာတွေကိုမြင့်တင်ဖို့ကောက်ကွန်ရရှိနေတဲ့လူသားချင်းစာနာမှုကူညီတိုးပေးဖို့တွေလည်းထည့်သွင်းထားတာပါတချင်းမှာပဲမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဒဏ္ဍာရီတိစောက်ရေးကိုစန့်ကျင်သူတွေနဲ့ကန့်ကွက်သူတွေရဲ့ဆန္ဒပြပွဲတွေလည်းမနေ့တုန်းကသမ္မတထရမ်ပင်ကိုပြောခဲ့တဲ့တက်ကဆက်ပြည်နယ်မှာမနေ့တုန်းကပေါ်ပေါက်ခဲ့ပါတယ်။ကြားပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေးကိုစိုက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံနေရဲတွေကရာဘာကြီးစံနေသုံးနှိမ်နင်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေမှာဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တက်ကြွလူရှားသူကရင်လူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်စိုးရွားကဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကအာဘာကြီးစံနေသုံးပစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာရသူ20ထက်မနည်းရှိကြောင်းလည်းတက်ကြွလူရှားသူတွေကစီရင်ထုတ်ပြန်ထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့တဲ့ဓာတ်ပုံတွေမှာတော့မျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူပြသူတွေရဲ့သူထက်တန်ရုံဓာတ်ပုံတွေကိုလည်းတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကစည်းသက်သာတဲ့တက်ကိုကန်တခုမှာဒီကနေ့အာယုံတဲ့ချိန်မတိုင်ခင်မိလာမှုအတွင်းလူ18ယောက်သေဆုံးပြီးမြန်မာအမျိုးသမီး2ဦးပါဝင်လူ4ယောက်ဒဏ်ရာရရှိသွားတဲ့အကြောင်းသတင်းတွေကဖော်ပြနေကြပါတယ်
။သတင်းအချင်းချက်ကိုကောင်းလင်းဦးကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ထူပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.
Thank you.